ဂျပန်ဝန်ကြီးချုပ်တဲ့ဖူမီယိုကာရှိဒါဟာလာမယ့်ဆောင်းရာသီရာသီကလူရာသီပွဲတော်အတွက်စစ်တွင်းကြဆုံးသူတွေကိုအမှတ်တရလုပ်ထားတဲ့ရာသီကူညီဖျားကြောင်းကိုအဖွဲ့အစည်းဆီလုပ်ပြီးတော့ဝေဖန်ဆူတောင်းမှုလုပ်ပါတယ်ဂျပန်ဝန်ကြီးချုပ်ကီရှိဒါဟာတရုတ်နဲ့ကိုရီးယားနိုင်ငံတွေရဲ့အမျက်ဒေါသထွက်မှုကိုရှောင်တဲ့အနေနဲ့ရခိုင်ကောင်းကောင်တွေလိုပဲကိုယ်တိုင်တော့သွားပြီးတော့ဝေဖန်ဆူတောင်းတာမျိုးမလုပ်ပါဘူးတူဂျိုမှာရှိတဲ့ရာဇကူညီဖျားကြောင်းကိုတရုတ်နဲ့တောင်ကိုရီးယားနိုင်ငံတို့ကတော့ဂျပန်နိုင်ငံရဲ့သူတို့ပေါ်မှာရက်စက်ကြမ်းကြုတ်မှုတင်ကြတာဖြစ်နေမြင်ကြပါတယ်။သူတို့နိုင်ငံတွေမှာစစ်ရာဇဝတ်မှုတွေကျူးလွန်နေကြတဲ့ဂျပန်စစ်ကောင်းဆောင်ဆယ်လေးဦးနဲ့စစ်သည်နှစ်တန်းခွဲကိုအစိုးရဖျားကြောင်းမှာဂုဏ်ပြုထားတာမျိုးလို့ခုလိုရှိမြင်ကြတာဖြစ်ပါတယ်။ဒီကဆိုပိုင်းမှာဝန်ကြီးချုပ်တဲ့ရာဇကူရယူထားတဲ့ Liberal Democratic Party ရဲ့ကောင်းဆောင်ကရှိတာဟာအမျိုးသားရွေးကောက်ပွဲတွေကိုအောက်တိုဘာလ31ရက်မှာပြုလုပ်မယ်လို့ပြောဆိုထားပြီးတော့အင်ဂျင်တိုင်းမီတွေကလည်းသူ့ရဲ့ခြေလှမ်းကိုစောင့်ကြည့်နေပါတယ်။2013ခုနှစ်မှာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကစူပါဝတ်ကြောင်းကိုနောက်ဆုံးတွားရောက်တဲ့တိုက်ခဲ့တာဖြစ်ပြီးတော့တောင်ကိုရီးယားနဲ့တရုတ်တို့ရဲ့အမျက်ဒေါသပြင်အမေရိကန်ရဲ့စိတ်ပြက်မှုတွေပါကြုံတွေ့ခဲ့ရပါတယ်။ကက်ရှိတာမတိုင်ခင်ဝန်ကြီးချုပ်ဖြစ်ခဲ့တဲ့ဝန်ကြီးချုပ်ဟောင်းဂျက်ရှိဟီတီရှူဂါကတော့အခုတနည်းနည်းနဲ့မှာဝန်ကြီးဘီဖြူကြောင်းကိုကိုယ်တိုင်တွားပြီးတော့ဆူတောင်းခဲ့တယ်လို့ကျူတူသတင်းမှာဖော်ပြပါတယ်။တောင်ကိုရီးယားနိုင်ငံကြီးပြောခွင့်ရှိသူကတော့စူဇိုဝါဒါကိုစိတ်ပြက်မှုကြောင့်နဲ့စူပါဝတ်ကြောင်းမှာတာဝန်ယူလို့စိတ်ရှိတဲ့ဂျပန်ခေါင်းဆောင်တွေအဖန်တလေးပဲတွားပြီးတော့ဝန်ဖြူဆူတောင်းတဲ့အပေါ်မှာဝန်နေမိတဲ့အကြောင်းပြောဆိုထားပါတယ်ခင်ဗျာ။